ကျမတို့ရဲ့ဆွေးနွေးမှုအနေနဲ့ကာယယောဂကာလအတွင်းမဲဆွယ်စည်းရုံး၏လုပ်ငန်းတွေမှာကျမ၏ညွှန်ကြားချက်လိုက်နာမှုအနေနဲ့နေရာချောင်းရွေးကောက်ပွဲကော်မရှင်အနေနဲ့ဒါရီဘော်တာဝန်ယူဖြည့်ရှင်းနိုင်မှုနိုင်ငံရေးပါတီတချို့နဲ့စောင့်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်ကျမကတော့စုစုပါ
2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年的2月8日，预告会公布，2019年 ရွေးကောက်ပွဲဆိုတာကတော့၅နှစ်တစ်ကြိမ်သွားနေမှာပဲပြီးတော့လည်းကျွန်တော်တို့အခုဒါဟိုပါတီတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့အကြံဉာဏ်ရယူဖို့ကျွန်တော်တို့တိုက်တွန်းထားတာကျွန်တော်တို့အကြံပြုစာတစ်ကြိမ်ပို့ထားတာရှိတယ်ဘာမှတရားဝင်ကျွန်တော်တို့အကြောင်းမပြန်ဘူးအခုကျွန်တော်တို့မနေ့ကထပ်ပြီးတော့ဒီကာယောဂအခြေအနေနဲ့နောက်ရွေးကောက်ပွဲလွတ်လပ်တန့်ရှင်းမျှတဖို့အတွက်နိုင်ငံရေးပါတီများရွေးကောက်ပွဲဆိုင်ရာရပ်ဖက်အဖွဲ့အစည်းများနဲ့တွေ့ဆုံဆွေးနွေးဖို့ဆိုပြီးတော့ကော်မရှင်ကိုတိုက်တွန်းတဲ့စာကျွန်တော်ထပ်ပြီးတော့တင်ထားပါတယ်ခင်ဟိုကျွန်တော်တို့ကအပြန်အလှန်ဆွေးနွေးညှိနှိုင်းနိုင်ဖို့မျှော်လင့်ပေးမယ်လို့အခုအချိန်ထိကတော့ကော်မရှင်ကနေပြီးတော့ဒါသူ့ရဲ့ညွှန်ကြားချက်တွေကိုတစ်ဖက်သက်ပေးပို့နေတာကလွဲပြီးတော့ကျွန်တော်တို့ဘာမှကျွန်တော်တို့ဒီလိုဆွေးနွေးညှိနှိုင်းတာမျိုးမရှိပါဘူးခင်
လှည့်လည်မဲဆွဲစည်းရုံးရမှာနိုင်နိုင်ရမယ့်အချက်တွေတဲ့တောင်းနဲ့တောင်းအနည်းဆုံး6ပေကွာမှရှိနေဖို့ ਨੇ မဲဆွဲစည်းရုံးသူတွေအနေနဲ့ပြည်သူလူထုကိုလက်ဆွဲနှုတ်ဆက်တာပွေဖက်တာအဲဒီလိုလူချင်းချင်းထိတွေ့မှုကိုရှောင်ကျင်မှုကျန်းမာရေးဌာနကသတိပေးထားပါတယ်ဒီကနေ့နေပြီးတော့ပြည်ခိုင်မျိုးရုံးချုပ်မှပြုလုပ်တဲ့အောင်နိုင်ရေးအလံတဲ့အခမ်းအနားအပြီးမှာတော့ပြည်တော်စုကျန်းမာရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်ထေကပြန်ပတ်ပါတီအနေနဲ့မဲဆွဲစည်းရုံးရမှာကာယောဂါစည်းမျဉ်းတွေနဲ့ကိုက်ညီမှုမရှိဘူးလို့ပြောပါတယ်
ကျွန်တော်မင်းရကျွန်တော်နေပြည်တော်မှာရွာနေရွာလောက်သွားလိုက်ပါတော့တဲ့ခါမှာတစ်ဖက်အဓိကပြိုင်ဘက်ပါတီဟာလူတွေရာပေါင်းများစွာထုတ်ရှားနေကြတယ်ဒီလိုမှလည်းပဲကိုဗစ်ကထုတ်ပြန်ထားတဲ့ကိုရိုနာမကိုက်နေဘူးအဲ့တော့လူတွေဟလာဆန်ကစည်းပုံမှာလူ3-4ယောက်ဟိုရင်လောက်တာတို့ကားတွေရောလူတွေရောຢာနဲ့ချီပြီးတော့ထုတ်ရှားနေတဲ့ဥစ္စာတွေဟာဒီနေ့ကျင်းပံမျိုးစားထိတ်ဆုံးအောင်ရှိတဲ့ပုံပုံတွေပြောနေတယ်ကိုဗစ်စီကန်းနဲ့အညီဟလာရုပ်ောက်ပွဲမဆက်မှုတွေလုပ်ပါစမ်းနဲ့ကဲ့ရလာကျွန်တော်ဒီနေ့စာထုတ်ပြီးတော့ဝန်ကြီးဌာနကိုမေးမှာပါဘယ်သူထိမ့်မလဲဘယ်သူထိမ့်မလဲတိုင်းပြည်ကိုစီးပွားဟလာကိုစီကန်းနဲ့ပတ်သက်လို့စံပြလောက်ရမယ်ပုံပုံတွေကိုတိုင်းကမသိကြအောင်ဆောင်နေရင်တော့ဒီရုပ်ောက်ပွဲကြီးဟာညှက်တဲ့ရုပ်ောက်ပွဲဖြစ်ဖို့အမှန်ခက်လိမ့်မယ
်သူပြောတဲ့ပြိုင်မဲ့ပါတီဆိုတာ NLD ပါတီကိုရည်ညွှန်းပြောတာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ကြမယ်ကိုစလဲလောင်းတွေအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးအပါအဝင်ကိုဗစ်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအလေးထားလိုက်တာဆောင်ရွက်ဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။မဲဆွဲစည်းရုံးရေးကာလအစား2ရက်အတွင်းမှာတော့ကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲဆောင်ကြီးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့အောက်ချင်းအဖွဲ့အမှုဆောင်ဒါရိုက်တာဦးချန်လျံကပြောပါတယ်။
ဒီ၂ရက်အတွင်းမှာကျွန်တော်သိရှိချက်ရဆိုရင်တော်တော်များများဒီစီကံပိုင်းလိုက်လာတဲ့အချိန်မှာအင်မတန်အားနေတယ်။အဲ့တော့ဒီလုံခဲ့တဲ့ဒီရက်ပိုင်းမှာဒီကိုဗစ်ကဘုံတိုင်းဆိုတော့ထချော့လာတဲ့ခါမှာဒီရုပ်ပွဲနိုင်ငံပါတီဆွေးနွေးကာလဖြစ်လာတဲ့ခါမှာဒီဟာကသတိမထားမိရင်ဒီချက်မရေးတမတ်ထားတဲ့ဆန်ဆင်ဆန်နှုတ်နဲ့အညီတော့မနိုင်လာဘူးဆိုရင်ကျွန်တော်တို့အတွက်ဒီပြည်သူတို့အတွက်ချက်မရေးအတွက်အင်မတန်စိတ်ကူစရာဖြစ်တယ်။အဲ့တော့ဒီဟာတော့တက်ဆိုင်ရာကော်မရှင်အနေနဲ့ဒီကံတိုင်းကိုကျက်မှတ်တင်တယ်ထင်းထင်းထင်းတယ်လို့ပဲဒီမှာတော့ပြောချင်ပါတယ်ဟုတ
်လာမယ့်ရွေးကောက်ပွဲအတွက်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်း90ချောင်းကလွှတ်တော်ကိုယ်စားလှယ်လောင်း6969ရာဝင်ရောက်ရှင်ပြိုင်မှာပါကိုယ်စားလှယ်လောင်းတွေမဲဆွဲစည်းရုံးရေးကာလကိုတော့စက်တင်ဘာ10ရက်ကနေနိုဝင်ဘာ6ရက်နေ့အထိရပ်ပေါင်း60ခွင့်ပြုထားပြီးကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်